အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်ရဲ့နုပြတတာတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကနေပြီးတော့နားဆင်သူတောတာရှင်အပေါင်းကိုကျူးစွနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ရဲ့အစီအစဉ်လေးကတော့လူငယ်လူရွယ်ရဲ့ဘဝတတတာခွန်အားတိုးစေဖို့အတွေ့အယူစရာရှောင်ကွင်းစရာပုံဥပမာပြုစရာအကြောင်းအရာလေးတွေကိုကြိုးစားပြီးတင်ဆက်ပေးလျက်ရှိနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်လူငယ်လူရွယ်တွေကိုဘဝအတ္တတာမှာခန္ဓာစိတ်ဝိညာဉ်တိုးတက်စေဖို့ရန်အတွက်တောင်းအားပေးနေတဲ့အစီအစဉ်လေးဆိုရင်လည်းမမားပါဘူးခင်ဗျာဒီတစ်ပတ်မှာလည်းကျွန်တော်တို့ရဲ့အစီအစဉ်လေးကနေပြီးတော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာမှာစဉ်းစားပြီးတော့ခွန်အားယူဖို့ရန်အတွက်တင့်တင့်နဲ့အဖြစ်အပျက်လေးတစ်ခုပြောပြဖို့ရန်အတွက်အစီအစဉ်ထားပါတယ်ဒါတော့အိန္ဒိယနိုင်ငံမှာတဲ့တားငယ်လေးတယောက်ကသူ့ရဲ့အမေကိုလက်ဆောင်ပေးရဲဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်အဲ့တော့ကဘာပေါ်မှာမိခင်တွေရှိကြတယ်သားသမီးတွေရှိကြတယ်ဟလားမိခင်တွေကသားသမီးတွေကိုဂယုစိုက်တယ်ချစ်တယ်အဲသူတို့တွေကိုအများကြီးလုပ်ပေးတယ်ပေါ့ဗျာအဲဒါလည်းမထူးဆန်းပါဘူးဟလားသားသမီးတွေကလည်းမိဘတွေကိုပြန်ပြီးတော့ကျေးဇူးတည်တတ်တယ်သူတို့တွေကိုပြန်ပြီးတော့တစ်ဖက်ပြန်ပြီးတော့ဂယုစိုက်တယ်ဆိုရင်ဒါလည်းမထူးဆန်းပါဘူးဒါပေမဲ့ဒီနေ့ဖြစ်ပျက်ကလေးကတော့သားတစ်ယောက်ကနော်အိန္ဒိယနိုင်ငံမှာဖြစ်ပျက်တဲ့ဖြစ်ပျက်လေးပါသားငယ်လေးတယောက်ကသူ့ရဲ့အမေကိုပြန်ပြီးတော့လက်ဆောင်ပေးတယ်တဲ့ဆိုတဲ့အကြောင်းအရာလေးကဲနားထောင်ကြည့်အောင်နော်သူ့နာမည်ခန်ဟာယောတဲ့နော်အိန္ဒိယလူမျိုးလေးဖြစ်ပါတယ်သူ့အမေနာမည်ကဗီဂျေကူမာရီနော်ဗီဂျေကူမာရီဒီဗီဂျေကူမာရီရဲ့အကြောင်းကိုကျွန်တော်စပြောပြောပြမှာနော်လွန်ခဲ့တဲ့19နှစ်လောက်တုန်းကဗီဂျေကူမာရီဆိုတဲ့အမျိုးသမီးတယောက်ပါကိုဝင်ရပါတယ်အဲ့တော့လွန်ခဲ့တဲ့19နှစ်မတိုင်ခင်တော့သူအိမ်အောင်ကြတယ်ပေါ့နော်အိမ်အောင်ကြတယ်ကြာပြီးသူကိုဝင်ရလာတယ်ကိုဝင်ရလာတဲ့အချိန်မှာသူ့ယောက်ျားဒီမိမကိုဝင်နေဆိုတော့အလုပ်လည်းမလုပ်နိုင်တော့ဘူးဂယူမဆက်ကလို့ဆိုမိမကိုရိုက်နှက်ပြီးတော့ထွက်သွားတယ်နောက်မိမကြီးပါသွားယူပြောဟောပဲထင်မှာလားပျော်ပါနဲ့ဟာဒီဗီဂျေကူမာရီကတော့ဒီကိုဝင်ကြီးနဲ့သူ့မှာကြံခဲ့ရဗီဂျေကူမာရီကအလုတ်လုံရင်းနဲ့ပဲမှားရွင်းနဲ့ဆွဲချက်တစ်ခုကြောင့်တရားရုံးကနေပြောသူ့တရားရည်ဆိုင်ဖို့ရန်အတွက်ခေါ်ဖိတ်ချင်ခံဆိုတော့သူလည်းဘာမှအပြစ်မလုပ်ဘူးအပြစ်မလုပ်ဘဲနဲ့ဟိုသူ့တရားရုံးကခေါ်တော့သူသွားတယ်သွားတဲ့ခါကျတော့တရားရုံးကနေဘလို့စီညက်ချလိုက်လည်းမသိဘူး2019နှစ်ကြာခံရမယ်ဒါမှမဟုတ်လို့ရှိရင်နဲ့ဒံငွေပေးရမယ်ပေါ့ဆိုတော့ဒံငွေကလည်းဘလောက်အောင်များဒေါ်လာနဲ့တွက်မယ်ဒေါ်လာ180ဗမာငွေနဲ့တွက်မယ်ဆိုတသိန်းခွဲနဲ့2သိန်း3သိန်း6000 3သိန်း9000အဲ့လောက်ပေါ့အများဆုံးအဲ့လောက်ပဲရှိတယ်အဲ့ဒီငွေကိုပေးနိုင်ရင်ထောင်မကျဘူးအဲ့ဒီငွေကိုမပေးနိုင်ထောင်19နှစ်ကျမယ်ဟာ तू လည်းအပြစ်မလို့ဘာမသိဘူးမသိဘာမသိရနော်ဒီလိုပဲဈေးသွားရပြန်လာချိန်မှာရေရခေါ်ပြီးတော့ तू တရားရုံးပို့လိုက်လို့ဒီမျိုးသမီးကရောက်လာတာဟာအားနဲ့ तू မဟုတ်ဘူးဆိုလို့ဘာမှလည်းမသိပညာလည်းမတက်ပြန်လည်းမခုခံတတ်ဘိုက်ကလည်းကြီးနေတယ်နော်ကိုဝင်နေဆိုတော့စိတ်ကလည်းညစ်တယ်ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အချိန်တော့အတွင်းမှာသူ့ဒေါ်လာတိတ်ဟို180နဲ့လာပြီးရွေးပေးမဲ့လူလည်းမရှိဘူးဒီအချိန်မှာသူ့အသက်ကိုသူ့မိုးရတာမှာနောက်ဆုံးမလုပ်လဲဆိုတော့အဲ့ဒီဒဏ်ငွေကိုမပေးဆောင်နိုင်တဲ့အတွက်ကြောင့်လည်းဒီမျိုးသမီးကဗီဂျေကူမာရီယာ2019ကြာခံလိုက်တယ်အဲ့တော့သူကိုဝင်လွယ်ထားတယ်အဲ့ကိုဝင်ထောင်ထဲမှာပဲသူ့မိုးလိုက်ရတယ်မိုးလိုက်ပြီးသွားတဲ့အခါမှာသူ့ပဲထောင်ကြတာလေသူ့သားထောင်ကြတာမဟုတ်ဘူးအဲ့တော့သူကပြောတယ်နိုင်ငံတော်နော်ကျွန်မရဲ့သားထောင်ကြတာမဟုတ်ဘူးသူ့တော်တကူအစီအစဉ်ပေးပါဆိုတော့အစိုးရကနေပြီးတော့ဒီကလေးလေးကိုနော်စောင့်ရှောက်ရေးဂေဟာဒီမှာကြီးပြင်းဖို့ရန်အတွက်နော်ကလေးသူငယ်စောင့်ရှောက်ရေးဂေဟာဒီမှာတော်ရွေးကြီးပြင်းဖို့ရန်အတွက်အစိုးရပို့ပြီသူကတော့ထောင်ထဲမှာရှိတယ်ဆိုတော့ဒီကလေးလေးကစောင့်ရှောက်ရေးဂေဟာဒီမှာသူကတိဖေးနဲ့ကြီးလာတယ်ကြီးလာပြီးတော့ပညာကျူးစားပြီးတော့တင်တယ်တင်တယ်နောက်ပြီးတဲ့အခါမှာအခုချိန်မှာဒီကလေးက19နှစ်ရှိနေပြီတဲ့အသက်19နှစ်ခန့်ဟန်ရနော်19နှစ်ရှိနေအချိန်မှာသူကသူ့အမေကိုပြန်ပြီးတော့ဒီထောင်ထဲကနေပြီးတော့ပြန်ပြီးတော့ကဲထုတ်ချင်တာပါနော်သူဒံငွေဆောင်ပြီးတော့ကဲထုတ်ချင်အဲ့ကြောင့်မို့သူကအလုပ်ကိုကြိုးစားပြီးလုပ်ခဲ့တယ်တဲ့အဲ့လိုလုံရင်းလုံရင်းနဲ့နော်သူကဂေးဟာဒီမှာနေတဲ့သူ့မိရဲ့အကြောင်းသူကသိတယ်အဖြစ်ပြက်ကိုသိတော့စိတ်မကောင်းတဲ့အခါကျတော့သူကြိုးစားပြီးအလုပ်လုပ်တယ်ပတ်စံကိုကြိုးစားပြီးစုတယ်ဒီ2012ခုနှစ်မှာ19နှစ်ပြည့်တဲ့ခံဟန်ရာလေးကသူ့ရဲ့အမိအတွက်ဒေါ်လာ180ရောအစိုးရတရားရုံးသူပေးဆောင်လိုက်ပြီးတော့သူ့အမိကိုထောင်ထဲထုတ်လိုက်မြို့သူမြေကသူမလုပ်တဲ့ပြစ်မှုတွေနဲ့နော်ပတ်စံ3သိန်းခွဲ3သိန်း6000တော့မရှိတဲ့ကိစ္စနဲ့ထောင်ထဲမှာ19နှစ်နေလိုက်ရဆိုတော့ဒီကလေးလေးကဂေဟာမှာနေတယ်စောက်ကျူးစားပြီးတင်တယ်အခုအထည်ကျိုးဆက်ရုံမှာတဲ့သူကအလုပ်လုပ်ပြီးတဲ့အခါမှာသူ့အမေကိုအဲဒေါ်လာ180ပေးပြီးတော့ထောင်ထဲကိုပြန်ထုတ်တယ်ထုတ်ပြီးတဲ့အခါမှာသတင်းတောက်တွေကလည်းဒီလိုကိစ္စမျိုးသူစိတ်ဝင်စားတယ်သတင်းတောက်တွေကလာပြီးတော့မေးကြတဲ့အခါမှာဒီသားလေးကသူ့အမေပြန်ထွက်လာရင်ဝတ်ဖို့အတွက်ဆိုပြီးနော်စာရီတစုံလက်ဆောင်ပေးတယ်เนาะအိန္ဒိယလူမျိုးတွေမှာဆိုရင်တော့ဒီအမျိုးသမီးတွေအတွက်စာရီဆိုတာဒါအင်မတန်မှမြင့်မြတ်တဲ့ဝတ်ဆုံဖြစ်တယ်။နောက်သူ့အမိထောင်ထဲကထွက်လာတဲ့အခါမှာဝတ်ဖို့ရန်အတွက်ဒီစာရီတစုံကိုသူ့သားနဲ့သူ့အမိအတွက်လက်ဆောင်ပေးလိုက်တယ်ဆိုတာအဖြစ်အပျက်ကလေးနဲ့တည်င်းနဲ့တည်င်းဆောင်မလို့ကျွန်တော်ဖတ်လိုက်ရပါတယ်။ကျွန်တော်စိတ်ထဲမှာအင်မတန်ခံစားရပါတယ်။ပုံပြင်မဟုတ်ပါဘူး။တကယ်အဖြစ်အပျက်လေးပါ။ဒီအဖြစ်အပျက်ကလေးကိုဖ ဖတ်လိုက်ရတဲ့အခါမှာကျွန်တော်အစီအထမအမြဲတမ်းခံစားပါတယ်လောကကြီးထဲမှာကျွန်တော်တို့အသက်ရှင်နေထိုင်တဲ့အခါမှာအခြေအနေအကြောင်းတရားပေါင်းများစွာရှိပါတယ်တခါကြရလို့ရှင်ကျွန်တော်တို့လုတ်တဲ့အလုတ်မဟုတ်ဖဲနဲ့လဲကျွန်တော်တို့ခံလိုက်ရတာရှိပါတယ်တခါကြရင်ကိုမလုတ်ဖဲနဲ့လဲကိုရရှိလိုက်တဲ့အခါမျိုးလဲရှိတတ်ပါတယ်ဒါကြောင့်မို့လို့လောကကြီးထဲမှာအဲ့လိုအခြေအနေမျိုးကြုံလာတဲ့အခါမှာကျွန်တော်တို့ဘလို့များရင်ဆိုင်ကြမလဲလို့တော့ကျွန်တော်တခါကြရင်စဉ်းစားမိပါတယ်ဒါမဲ့ဒီခံဟန်ရာဆိုတဲ့အိန္ဒိယနိုင်ငံကောင်လေးတယောက်ကတော့လောကကြီးအပြစ်မမြင်မဲနဲ့သူကလက်တွေ့ကြကြဘဝကိုရင်ဆိုင်သွားတဲ့ကလေးသူငယ်တယောက်ဖြစ်တယ်ဂုံယူထိုက်တဲ့သူရဲကောင်းတယောက်ဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်သူကဘာလုပ်ခဲ့လဲသူမွေးကလေးကအဖေလည်းမရှိတော့ဘူးအမေကထောင်ထဲမှာရောက်နေတယ်အမေကဆိုရလဲဥတူတူအတတဘာမှအပြစ်လုပ်တယ်လို့မဟုတ်ဘူးနဲ့ဘသူပုံချလိုက်တဲ့အပြစ်မှမသိဘဲနဲ့ခံနေရတာအဲ့ဒါကိုသိတဲ့အခါမှာဒီကလေးကယူသားသွားနေသူကကြိုးစားရဲ့အလုပ်လုပ်တယ်သူအကြီးလာတဲ့အခါမှာသူ့အမေကိုထောင်ထဲကနေရွေးဖို့တော့ပတ်စံရအောင်ရှာတယ်ရွေးခဲ့တယ်ပြီးသွားတဲ့ခါမှာသူ့အမေကိုထောင်ထဲကနေပြန်ထုတ်လာပြုစုမယ်လားစာရီတစုံလက်ဆောင်ပေးဖို့တော့မှသူပြင်ဆင်ထားပြီးတော့သူ့အမေကိုသူလှုပ်ကြည့်တော့မယ်ဆိုတော့ဒီနေ့ကမ္ဘာသတင်းတွေမှာကျွန်တော်တွေ့လိုက်ရပါဒါအင်မတန်ကမှဂုံပြုတ်ထိုက်တဲ့သူရဲကောင်းလို့ပဲကျွန်တော်ကတော့နာမည်ပေးလိုက်ချင်ပါတယ်အခုအဲ့ဒီသူတို့သားမီးရတဲ့သူတို့သားမီးနှစ်ယောက်ကိုပြစ်ထားပြီးတော့เนาะကိုဝင်ရှိတဲ့အချိန်မှာပြစ်သွားတဲ့သူတို့အဖေကိုတရားရုံးကနေတရားဆွဲပြီးရော်ကြွေးတောင်းမှုအတွက်စီစဉ်နေတယ်လို့သတင်းထဲမှာလည်းဆက်ဖတ်ခဲ့တယ်ဆိုတော့လောကကြီးထဲမှာအခြေအနေအမျိုးမျိုးတို့ကြောင့်ဆင်းရဲဒုက္ခတွေပြဿနာတွေရင်ဆိုင်နေရလူတွေရှိပါတယ်တချို့လည်းကိုလုပ်တဲ့အပြစ်ကြောင့်ကိုခံရရတချို့လည်းကိုမလုပ်ပင်မဲ့လေအကျိုးအကြောင်းဆက်ဆက်မှုတရားတွေနဲ့အများကြီးခံစားနေရတာရှိပါတယ်အခါကျရင်လူတွေပေါ့ကိုမမလုပ်တော့ကွာကိုမလုပ်ရင်ကိုဘာခံရရှိလဲကိုမလုပ်လည်းခံရတဲ့အကြောင်းတရားတွေရှိတိုင်းပြည်မှာစစ်ဖြစ်တယ်ဆိုရင်တော့ကိုလုပ်တာတော့မဟုတ်ဘူးလေဒါပေမဲ့လည်းရှားပါပြီလေခက်ခဲပြီလေထွက်ပြေးရပြီလေရှောင်ပုံးရပြီလေတနတ်တန်နေရန်သူတန်လွတ်အောင်ပုံးပါကိုမလုတဲ့အမှုတွေလေတခါကျရင်လူတွေကပင်ပန်းခြင်းနဲ့ဆင်းရဲခြင်းကိုခံစားရတယ်ဆိုတော့နားလေသဘောပေါက်ရပါတယ်ဒါကြောင့်မလို့အဲ့ဒီလူမျိုးဖြစ်လာတဲ့ခါမှာခံဟန်ရဆိုတဲ့ကောင်လေးကတော့လောကကြီးကိုအရှုံးမပေးဘူးအပြစ်မမြင်အဲ့ဒီတည်းကမှငါအကောင်ဆုံးဘာလုပ်နိုင်လဲဒေါ်လာ180ရဖို့အတွက်19နှစ်ထောင်ထဲမှာကြာခံနေဒီကလေးတွေက19နှစ်ကိုကိုကိုတီဆောက်ပြီးတဲ့ခါမှာဒေါ်လာ180ရအောင်ရှာပြီးတဲ့သူ့အမေကိုကဲနှုတ်ခဲ့တဲ့သူရဲကောင်းလေးဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့နုပြတတာအတုရာကဏ္ဍအစီအစဉ်နားထောင်ရလူငယ်သူရဲ့လေတခါကြလို့ရှင်လုတ်တိုင်းမဖြစ်တာတွေကျွန်တော်တို့စူးစမ်းတိုင်းမအောင်မြင်တာတွေဒီလိုဖြစ်တဲ့မှာရက်နဲ့ဒီလိုမဖြစ်တဲ့အကြောင်းတရားတွေကျွန်တော်ရဲ့ပုံဝန်းကျင်ကျွန်တော်ရဲ့ဘဝရဲ့အခီးလမ်းမှာကြုံတွေ့လာမှာအများကြီးရှိပါဒါပေမဲ့အဲ့ဒါကိုအရှုံးပေးလိုက်မယ်အဲ့ဒါကိုအရွတ်တိုက်မယ်ငါကောင်းတာလုတ်ရဲ့သားနဲ့ကောင်းတာမဖြစ်ရင်မလုတ်ဘူးကွာလို့ဆိုရင်တော့ကျွန်တော်တို့ကအရှုံးတရားကိုပဲရင်ဆိုင်မှာဖြစ်ပါတယ်ဒီနေ့ခံဟန်ရတော့ငါအမေကမတရားထောင်ချခံရတယ်ဒီလောက်ပတ်စံလေးနဲ့ဒုက္ခခံရတယ်ငါတော့မခံနိုင်ဘူးစိတ်ညစ်တယ်ဆိုပြီးတော့အရက်တွေပဲတောက်နေဒီကလေးကအရက်သမားပဲတောက်ရှော့ဖြစ်သွားမှာဘိန်းမဲ့သွားပြီးစားနေရှင်တသက်လုံးဘိန်းစားပဲဖြစ်သွားမှာဖြစ်ပါအဲ့တော့ငါလဲငါအမေကြတော့မခိုးပဲနဲ့ထောင်ချခံရငါတော့ခိုးမယ်ဟိဆိုရှောက်ခိုးတော့ तू ကတသက်လုံးသခိုးလေးပဲဖြစ်သွားမှာပါဒါပေမဲ့ तू ကအဲ့ဒီအရာအလုံးကိုရဲရင်နဲ့စိတ်တက်နဲ့သူ့အမေအတွက်ရက်တည်ပြီးတော့ကြိုးစားခဲ့တယ်ယူသားခဲ့တယ်အဲ့ဒီအတွက်ကြောင့် तू ဟာဒီနေ့သူရဲကောင်းတယောက်နဲ့သူ့အမေကိုပြန်ပြီးရွေးနိုင်တယ်။သူကလည်းကောင်းတဲ့ဘဝတတ်တာလမ်းမှာအသက်ရှင်ပြီးအခုလည်းအထည်ကျုပ်ဆက်ရုံမှာကောင်းမွန်စွာနဲ့အလုပ်လုပ်နေတယ်။တာမန်လူငယ်လေးတယောက်လိုပဲကျွန်တော်တို့တွေ့မြင်ရပါတယ်။ဒါကြောင့်မို့ဒါအင်မတန်အရေးကြီးပါတယ်။လောကကြီးကိုအရှုံးမပေးပါနဲ့။အဆိုးအဖျင်အရှုံးမခံပါနဲ့။အကောင်းအဖျင်အဆိုးကိုနိုင်ကြတဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ကျွန်တော်တို့ရဲ့နုပြတတ်တာတုဇာကဏ္ဍကနေပြီးတော့လူငယ်လူရွယ်တွေအတွက်ခွန်အားပေးလိုက်ပါတယ်။ကျွန်တော်တို့ရဲ့နုပြတတာအတုဇာကဏ္ဍဆိုတဲ့အစီအစဉ်လေးကိုနားဆင်ပေးကြတဲ့အတွက်သောတာရှင်ပေါအောင်လည်းအထူးပဲကျေးဇူးတင်ပါတယ်။ရှိလာမဲ့ပတ်များမှာလည်းကျွန်တော်တို့အစီအစဉ်လေးကိုစောင့်မျှော်ပြီးတော့နားထောင်ပေးကြပါအောင်လို့ဖိတ်ခေါ်လိုပါတယ်။ကျွန်တော်ကတော့အစီအစဉ်တင်ဆက်သူတေဇဖြစ်ပါတယ်။အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။